မှတ်မိကြအောင်မယ်ဒီမှာလေကျွန်တော်တို့ရွာမှာဆစ်ဆောင်နေအများကြီးရောက်နေတဲ့အကြောင်းလေးလေဒါကလည်းကျွန်တော်တို့ရွာအုပ်ကြီးကျော်ဆိုးရဲ့စေနာတွေကြောင့်ပေါ့အခြားရွာတွေဆိုရင်ဆစ်ဆောင်တွေကိုလက်ခံတာတော့မှမဟုတ်ဘူးကျွန်တော်တို့အုပ်ကြီးကတော့စေနာကောင်းရင်ကန်ကောင်းတယ်ဆိုပြီးလာသမျှလက်ခံတာပဲတကယ်လဲကန်ကောင်းပါတယ်ဆစ်ဆောင်တွေတော့လဲရီအကွက်ရိုက်ရောင်းတော့ပတ်စံတွေအများကြီးရတယ်အဲဇင်းတွေထောက်ခံစားတွေလုပ်ပေးရတော့ပတ်စံထက်ရသေးတယ်ဒါတွေမကသေးပါဘူးအခုဆိုကျော်ဆိုးကအပေါင်ဆိုင်လေးဖွင့်လိုက်သေးတယ်အမေမရအပေါင်ဆိုင်ပေါ့လေမြို့မှာလို့စီပင်မှာအပေါင်ဆိုင်လေးလံဝင်ပြိုင်စရာမလိုဘူးပုံနာပါကွန်ဇက်ကားရရလို့ကျော်ဆူးဒီရွာမှာအပေါင်ဆိုင်ဖွင့်မယ်ဘသူတားရလဲဆိုပြီးဖွင့်လာသူကအုပ်ကြီးဆိုတော့ဘသူမှမတားပါဘူးဝမ်းအောင်တားသေးတယ်အပေါင်ဆိုင်လုပ်ငန်းကတော့ဘယ်ချိန်ဖြစ်ဖြစ်အောင်မြင်တာပဲအခုဆိုပိုလို့တော့မှအောင်မြင်သေးတယ်စစ်ဆောင်နေဆိုတော့ငွေတွေပစ္စည်းတွေဘယ်ပါပါမလဲရွှေတို့ရွှေစားလေးတွေပဲပါလာတယ်မြို့တက်ပြီးရောင်းအောင်လဲမလွယ်ဘူးကျော်ဆူးကလည်းပြောထားတယ်လမ်းမှာအစစ်စေးကကြမ်းနေဗာမြင်းဆောင်ဆိုရင်ဘလို့ရစ်တာရေုံနေမကပါသမျှပါတိမ့်သွားရင်ဒုက္ခရောက်နေဦးမယ်ဆိုပြီးခဏခဏပြောတယ်အဲ့တော့အုတ်ကြီးစီပဲပေါင်းတာပဲတော်သေးတယ်အုတ်ကြီးကျော်ဆိုတာရွှေချောင်းလေးနားလေလို့နားလေဆိုငငယ်တော့မြို့တက်နေရင်ကျော်ဆိုတာဗရင်တစ်ခုမှဝင်လုခဲ့ဘူးတော့တိတ်တော့မကြပါဘူးပညာလည်းမတက်ခဲ့ဘူးရွှေမုံလေးတွေလှလို့ဆိုပြီးလက်သေးကြတဲ့ထည့်ယူသွားတာနဲ့အလုထုတ်ခံရတာကံကောင်းလို့ဖမ်းမခံရတယ်ကျွန်တော်တို့ကျော်ဆိုတာအုတ်ကြီးသားဆိုတဲ့အုတ်ချိုရင်တော့ပတ်သက်လိုက်ရင်ဘာမှတိတ်လို့တော့မဟုတ်ဘူးကြံတဲ့စီးပွားရေးတော့အကုန်လုတတ်တယ်ဝက်ဆိုလဲမွေးလိုက်တာပဲအပင်ဆိုလဲစိုက်လိုက်တာပဲတချင်းဆိုမလားဂီတာတီးမလားအကုန်ရတယ်အခုလဲအပေါင်ဆိုင်လို့တော့အောင်မြင်တာပဲဒါပေမဲ့ရွက်ရွာတည်ငြိမ်ကြီးတရားဥပဒေစိုးမိုးရေးတွေတော့ဘာမှလာမပြောနဲ့သူလည်းမလုပ်တတ်ဘူးအခုဆိုရွာထဲလည်းတခိုးတွေပေါ်လာပြီမိုးချုံရင်လူရက်ရက်တဲ့လူတွေလည်းရှိလာပြီရွာဆုံနေဆိုရင်ဓမြတွေတောင်းမှတိုက်လိုက်သေးတယ်ဒါပေမဲ့အုတ်ကြီးကျော်ဆိုကတော့အေးစေးပဲလူစိုးတခိုးဖမ်းဖို့ဆိုတာရဲအလို့အုတ်ကြီးဆိုတာအုတ်ချုပ်ဖို့ပဲတဲ့လူစိုးတွေတခိုးတွေနဲ့ကလည်းကျော်ဆိုကမသိတာမဟုတ်ဘူးအုတ်ကြီးရဲ့သပိတ်အချို့တောင်းမှပါသေးတယ်သူ့သပိတ်တွေရလာတဲ့ပစ္စည်းလေးတွေအစာဖြောက်ခြင်းလည်းသူကိုယ်တိုင်ပဲလုပ်ပေးတာ哦အဲ့အတွက်မျိုးမျက်မျက်လေးရတာပေါ့လေဒီတော့သူကလည်းလွတ်ထားတယ်ထင်ပါတယ်အခုနောက်ပိုင်းတော့ရွာသားတွေကအုတ်ကြီးကျော်ဆိုးကိုလာလာတိုင်ကြတယ်တခိုးတွေဓမြတွေဖမ်းဖို့တော့မဟုတ်ပါဘူးစစ်ဆောင်တွေကိုမောင်းထုတ်ဖို့လာလာတိုင်ကြတာဟာသူ့အတူနေတာဘာလို့မောင်းထုတ်ရမှာလဲဆိုတော့စစ်ဆောင်တွေကြောင့်အလုတ်ကိုင်းတွေရှားပါလာလို့တဲ့ဩစစ်ဆောင်တွေကအခြားရက်ကလာကြသူတွေဆိုတော့ဘာရရလောက်ကြတာပဲအယောင်ဝဲလဲလောက်တယ်လဲထုံမလားကောက်ရိတ်မလားအကုန်လောက်တယ်လက်ကြောလဲတင်းတယ်ကျွန်တော်ရွာသားတွေလို့မဟုတ်ဘူးကျွန်တော်တို့ရွာသားတွေကပတ်စံလေးနည်းနည်းရလာရင်နောက်ရက်အလုံးမလုပ်ချင်တော့ဘူးအရက်တောင်မဲ့ကြက်တိုက်မဲ့ဖဲရိုက်မဲ့အလုတ်ခိုင်းရင်နေပူတလေးမိုးရွာတလေးနဲ့တိတ်မလုပ်ချင်ကြတာမဟုတ်ဘူးအဲ့တော့ကြာလာတဲ့ခါရွာသားတွေအလုတ်ပြောက်ကုန်ဝင်ငွေတွေနည်းလာတာပေါ့လေပြီးတော့စစ်ဆောင်တွေကိုမနာလို့တော့ဘူးမနာလို့တော့ဟိုတိုင်ဒီတိုင်လှုပ်လာတယ်ဟိုဟာဒီဟာပြောက်လို့ရှိရင်စစ်ဆောင်တွေကိုရိုးစွတ်ချင်လာတယ်အဲ့လိုနဲ့အုပ်ကြီးကျော်စိုးကိုစစ်ဆောင်တွေကိုပြန်မောင်းထုတ်ဖို့တိုက်တွန်းကြတယ်ဒါပေမဲ့ကျော်စိုးကအေးမလို့ဘူးအဲ့တော့မြို့နယ်ကိုသွားတိုင်ကြတာဗောလေစစ်ဆောင်တွေတဲမှာတဘုံတွေပါမလာဘူးမပြောနိုင်ဘူးဘာညာနဲ့တိုင်ကြတာဗောအဲ့တော့မြို့နယ်ကလည်းဘာမသိညာမသိနဲ့စစ်ဆောင်တွေနေရပြန်ပါဘာညာလောက်ပါလေရောနောက်ဆုံးတော့ကြော်ဆိုးကိုတိုင်ဝင်ညှိရတာဗောလေစစ်ဖြစ်နေပါလေဆိုမှဘလို့ပြန်မလဲပြန်စီချင်းကိုတိုင်လိုက်ပို့ကြမလားဆိုတော့မြို့နယ်ကလူကြီးလည်းအတန်တိတ်သွားတယ်လက်နဲ့ကင်ထားသူတွေတောင်ထွက်ပြေးနေရပါလေဆိုမှဘာလက်နဲ့မှမကင်ထားတဲ့သူဆိုဘလောက်စိုးလိုက်မလဲအဲ့တော့ကြော်ဆိုးကဒီစစ်ဆောင်တွေကိုကြုတ်တာဝင်နေတယ်ဆိုပြီးတာဝန်ခံလိုက်မှာပဲအေးသွားတယ်ဒါပေမဲ့ဒီတိုင်းပြီးသွားတာတော့မဟုတ်ပါဘူး။နည်းနည်းပါးပါးတော့ဂါရဝပြုတ်သွားတာပေါ့လေ။ပစံလေးပေးအရက်ကလေးတိုက်လိုက်တော့အဆင်ပြေသွားပါလေ။ကျော်ဆိုးလည်းဟီးရိုးဖြစ်သွားတာပေါ့လေ။အရင်ကမကောင်းခဲ့တာတွေတောင်မှပျောက်သွားသေးတယ်။အဲ့တော့ကျွန်တော်ကလည်းကျော်ဆိုးကိုမေးကြည့်ရတယ်။စစ်ဆောင်တွေကဘာလို့တာဝန်ခံပေးရတာလဲ။ဒီလိုစိတ်ကောင်းနှလုံးကောင်းလေးတွေဘယ်ကရောက်လာတာတလဲဆိုပြီးမေးကြည့်တော့ကျော်ဆိုးကစိတ်ကောင်းရှိလို့တော့မဟုတ်ပါဘူးတဲ့။မကြခင်ကိုယ့်ရွာကိုလည်းစစ်ကရောက်ချင်းရောက်လာတော့မှအဲ့ချင်းအခုစစ်ဆောင်နေတဲ့နေရာတွေကငိမ့်ညံ့ငိမ့်ညံ့နေလောက်ပြီ။ကိုရီးယားသူတို့ဘက်ကိုစစ်ဆောင်ရင်ရှောင်နေရမှာအဲ့ဒီခါအဆင်ပြေအောင်အခုတည်းကလုံနေရတာဆိုပဲအပြန်လှန်ဖို့ကွာတဲ့